စီးရီးယားနိုင်ငံအလဲပိုင်းဟာမာမြို့မှာတနင်္ဂနွေနေ့ကထရက်ကားဘုံးပောက်ကွဲမှုကြောင့်လူ30ကျော်သေဆုံးခဲ့ရပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်ရဲ့စီးရီးယားဆိုင်ရာအထူးကိုယ်စားလှယ်လက်ဒါဘရာဟီမီကနှောက်နှေးနေတဲ့စီးရီးယားငြိမ်းချမ်းရေးညီလာခံကိုဂျနီဗာမြို့မှာရှေ့လအတွင်းကျင်းပမယ့်အရေးနဲ့ပတ်သက်ပြီးသူသိအားမရတဲ့အကြောင်းပြောဆိုလိုက်ပါတယ်။အာရဗ်အဖွဲ့ချုပ်အကြီးအကဲနာဘီလီအာရဗီကတော့စီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးရည်ရွယ်တဲ့နိုင်ငံတကာညီလာခံတရက်ကိုနိုဝင်ဘာလ23ရက်နေ့မှာကျင်းပမယ်လို့ကိုင်ရိုမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကြေညာလိုက်ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲမစ္စတာဘရာဟီမီကတော့ယုံကြည်အားထားရတဲ့တိုက်ခံကိုယ်စားလှယ်အဖွဲ့မပါဘဲနဲ့တော့ဆွေးနွေးပွဲငြိမ်းချမ်းရေးဆွေးနွေးပွဲအထမြောက်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။သူ့အနေနဲ့ဒေသတွင်းနိုင်ငံတွေဖြစ်တဲ့ကာတာ၊တူရကီ၊အီရန်နဲ့ဆီးရီးယားနိုင်ငံတွေကိုသွားရောက်ပြီးမှသာငြိမ်းချမ်းရေးညီလာခံတကယ်ကျင်းပမယ့်ရက်ကိုလူသိရှင်ကြားကြေညာနိုင်မယ်လို့လည်းပြောဆိုလိုက်ပါတယ်။အနောက်နိုင်ငံနဲ့အာရဗ်နိုင်ငံတွေကတန်တမန်တွေဟာစီးရီးယားတိုက်ခံခေါင်းဆောင်တွေကိုအဲ့ဒီညီလာခံတက်ရောက်ဖို့အတွက်ဆွဲဆောင်ရေးအင်္ဂါနေ့မှာတွေ့ဆုံဖို့စိုင်းပင်းနေကြပါတယ်။အာရဗ်အဖွဲ့ချုပ်အကြီးအကဲကရောမစ္စတာဘရာဟီမီကပါညီလာခံကျင်းပရေးမှာအထင်ငော့တွေရှိနေစေဖြစ်တယ်ဆိုတာကိုအတိအမှတ်ပြုကြပါတယ်ရှင်။